ကိုမျိုးမွေးဟန်ဆိုရင်မြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူဖြစ်ပါတယ်။အလားတူစွာပဲကချင်ပြည်နယ်ကစစ်ဘေးရှောင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကချင်တိုင်းရင်းသူစိုင်းရော်ဆွန်ဖောင်ကအမေရိကန်ထက်လွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။သူတို့ရဲ့တင်ပြချက်တွေနဲ့ရရှိတဲ့တုံ့ပြန်ချက်တွေကိုမအေးတန်တာကျော်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျ။
ကဲကိုမျိုးဝင်းကမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်လွတ်လပ်စွာထုတ်ဖော်ခွင့်အနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဘယ်လိုမျိုးတွေတင်ပြခဲ့ပါလဲရှင်သူတို့ဘက်ကရောဘယ်လိုမေးခွန်းတွေပြန်ပြောပြီးခဲ့ပါလဲ
အဓိကကတော့လေဒီမှာတွေ့ဆုံခဲ့တာကတော့လွတ်လပ်စွာပြောဆိုခြင်းဆိုင်ရာအထုကိုယ်တည်းရဲ့လွတ်လပ်စွာကိုယ်ခွင့်ယုံကြည်မှုဆိုင်ရာအထုကိုယ်တည်းတို့ဖြစ်ပါတယ်အဓိကကတော့မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေရဲ့လွတ်လပ်စွာဖော်ထုတ်ခွင့်ပြောဆိုခွင့်နဲ့ယုံကြည်ကိုးကွယ်ကျင့်သုံးခွင့်တွေထိထိရောက်ရောက်နဲ့ရှိနေသလားဆိုတာတွေကိုကျွန်တော်တို့တင်ပြနိုင်ခဲ့ပါတယ်အစိုးရအနေနဲ့လည်းတိတ်ပြီးတော့ဒါကိုအပြေးတာမတွေ့ရသလိုအစိုးရအမျိုးသားရေးဝါဒီတွေကလည်းလူနည်းစုဘာသာဝင်တွေနဲ့ပတ်သက်ပြီးတိုက်ခိုက်တာဆွဆွဲတာနဲ့ပိတ်ပင်တားမြစ်မှုတွေကိုပဲကမ်ပိန်းတွေအားကောင်းအောင်လုပ်လာပြီးတော့အစိုးရ policy တွေမှာလည်းဖြစ်လာရင်ကနေကျွန်တော်တို့သိတဲ့အတိုင်းပဲအခုအစ္စလမ်ဘာသာယုံကြည်ကိုးကွယ်လူတဦးတယောက်ကမှလွတ်တော် candidate အဖြစ်နဲ့လက်မခံခဲ့ဘူးပေါ့ဒါကတော့ NLD အစိုးရရောရခိုင် USCB ရော policy ချပြီးလုပ်ခဲ့တဲ့ပုံမှာဘယ်သူမှပါဝင်နိုင်ခြင်းမရှိခဲ့တဲ့အနေအထားအခြေအနေဖြစ်လာပြီးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတကယ်တော့ဆွေးနွေးခဲ့တာမျိုးရှိပါတယ
်ဟုတ်ကဲ့အဲ့တော့ကိုမျိုးဝင်းဘက်ကနေပြီးတင်ပြဆွေးနွေးတာတွေကိုဒီကုလသမဂ္ဂရဲ့ဟိုကိုစလေဒီကဘလို့များဟိုတုံ့ပြန်ပြနေပါလဲရှင
်ပရက်ရှာရီပေါ်တာရဲ့ဒီရီပို့တင်မှာပေါ့နော်မြန်မာနိုင်ငံမှာကိုးကွယ်ယုံကြည်မှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံမှုတွေနဲ့ဒီလွတ်လပ်စွာကိုးကွယ်မှုကိုဘလို့မျိုးအဟန့်အတားအနောက်ရှက်တွေရှိနေလဲဆိုတော့သူတို့ရဲ့ရီပို့တင်မှာပါဝင်နိုင်ခဲ့တာတွေ့တယ်လို့မြန်မာအစိုးရကိုလည်းပဲဒါတွေကိုသူတို့တာဝန်ချေအောင်လုပ်ရမယ်ထောက်ခံချက်တွေပေးခဲ့တာတွေကိုသူတို့ပါဝင်နိုင်ခဲ့တယ်ပြီးတဲ့အခါမှာဒီ special reporter တွေကနေကုလသမဂ္ဂတက်ဆိုင်ရာဌာနတွေနဲ့တွဲဖက်ပြီးတော့ဒါတွေကိုသူတိုက်တွန်းမှုတွေသူတို့ဆွေးနွေးကြတာရှိပါတယ်
ဒါမဲ့တကယ်လက်တွေ့မှာရောဒီလိုတင်ပြမှုတွေဒီလိုပြန်ဆွေးနွေးမှုတွေကနေပြီးတော့ထိထိရောက်ရောက်မမနိုင်ပြည်တွင်းမှာအကျိုးသက်ရောက်မှုရှိမယ်လို့ထင်ပါလားရှင်
ကျွန်တော်ထင်တဲ့အခုချိန်ထိနိုင်ငံတွေကနေပြီးတော့မှပေးထားတဲ့ဒီထောက်ခံချက်တွေနဲ့ပတ်သက်ပြီးတော့ mission တွေချပြီးတော့အစိုးရအနေနဲ့ဆောင်ရွက်တော့ဂုတိတော့မတွေ့ရသေးဘူးပေါ့နော်အစိုးရကလောလောဆယ်တော့သူတို့မှအခက်ခဲတွေရှိနေလို့ဒါကိုဦးစားမပေးနိုင်ဘူးဟိုကဦးစားပေးမယ်ဆိုတာမျိုးတွေသူတို့လုပ်ပေးမယ်လို့လူ့အခွင့်အရေးကိုလေးစားလိုက်နာမှုမရှိဘဲနဲ့ဒီမိုကရေစီအခုပြောင်းဘလို့မှမတည်ဆောင်သွားနိုင်ဘူးဆိုတာကိုတော့ကျွန်တော်တို့တင်ပြခဲ့ပါတယ်
ဟုတ်ကဲ့ကျွန်မအခုတက်ဆက်ထဲမှာပဲဒီဆန်ရောဆွန်ဖောင်ကိုမေးချင်ပါတယ်ဆန်ရောဆွန်ဖောင်ကအော်တိုဘာလ26ရက်နေ့မှာပဲထဲလွတ်တော်ကိုသွားပြီးတော့မြန်မာနိုင်ငံကဒီလူအခွင့်အရေးနဲ့ပတ်သက်လို့ဟိုထပ်ဆိုထားတဲ့ဟိုမှတ်တမ်းရုပ်ရှင်တစ်ခုပေါ့နော်အမေသမီးနဲ့အမဆိုတဲ့ရုပ်ရှင်ကိုသွားပြီးတော့ပြသခဲ့ပြီးတော့သူတို့မိမျက်နှာတွေကိုလည်းဒီလွတ်တော်ဟိုတာဝန်ရှိသူတွေရှေ့မှာမှာဖြေကြားခဲ့တယ်ဆိုတော့ဟုတ်ကဲ့ဘာအကြောင်းညများဒီနေ့အဓိကထားပြီးတော့ပြောကြားခဲ့ပါလဲရှင
်ဟုတ်ကဲ့ဒီရုပ်ရှင်ကားစီကတော့အမျိုးသမီးတွေမြန်မာပြည်မှာမတိန်ကျင့်ခံရတယ်ပေါ့နော်သူတို့ရဲ့ထွက်ဆိုထားတဲ့ဟာတွေရိုဟင်ဂျာအမျိုးသမီးတွေကျမတို့ကချင်အမျိုးသမီးတွေအပါသူတို့ရဲ့တက်တေခံချက်လေးတွေကိုဖော်ပြတာဖြစ်ပါတယ်အဲ့ဒါကိုကြည့်ချင်းအဖြစ်ဒီ American လွတ်တော်ကသူတွေတာမကပေါ့နော်ဒီ American တိုင်းပြည်သားတစ်ခုလုံးပေါ့နော်သူသိကြအောင်ကျမတို့စီမံဘလို့အခြေအနေရှိရဲပြီးတော့အခုလိုမြန်မာပြည်အစိုးရအနေကျမတို့ကချင်း IDP ပေါ့နော်ဒီစစ်ပြေးရှောင်တဲ့ဟာတွေကိုကိုကူညီဖို့အတွက်ပိတ်ရပ်ထားတဲ့ဟာတွေအဲ့ဒါတွေကိုဖွင့်ပေးဖို့အတွက်ပေါ့နော်ကူညီမှုရအောင်ပြီးတော့အခုလိုမျိုးစစ်ပွဲမရမချင်းဟာကျမတို့ကချင်လူမျိုးတွေအတွက်ကချင်အမျိုးသမီးတွေကလေးတွေအတွက်နစ်နာမှုဟာတွေဘလောက်အထိရှိနေပါတယ်ကျမကြီးဘလောက်အထိထိခိုက်တယ်အဲတေသွားတာဟေလဲဘလောက်အထိရှိတယ်အစာမစားရလို့ပေါ့နော်ကျမတို့မှာအခက်အခဲတွေရှိပါတယ်ဆိုတဲ့ဟာတွေကိုရပ်ဖို့အတွက်မြန်မာပြည်ကအစိုးရကိုရပ်ကူညီနိုင်တဲ့လောက်ကူညီပေးပါလို့ကျမတို့ကအနေပြီးတော့သူတို့တောင်းဆိုရင်းနဲ့ထေချာသွားတာဖြစ်ပါတယ
်ဟုတ်ကဲ့ဒီတော့ဒီအမေရိကန်ပြည်အောင်စုကဒီမူဝါဒရေးရာဘိုင်းမှာဟိုဩဇာအာဏာရှိတဲ့သူတွေကိုအခုလိုမျိုးမြန်မာနိုင်ငံကအခြေအနေတွေကိုဒီရုပ်ရှင်နဲ့တင်ပြတာမျိုးလှုံ့ဆော်ခြင်းအပြင်သူတို့ဆီရောဟိုလောက်လောက်လာလာအကူအညီတစုံတရာရခဲ့တဲ့တာကရရှိပါလားရှင
်ဟုတ်ကဲ့သူတို့ကနေအရန်စိတ်ဝင်စားမှုရှိပါတယ်မြန်မာပြည်အစိုးရကိုတာဝန်ယူမှုအဲအဲ့ဒါတွေကိုသူတို့ကနေပြီးတော့ခံစားရတဲ့ဟာတွေလည်းကျမတို့အနေနဲ့ဖလှယ်ခဲ့ပါတယ်ဒီမတိတ်ကျင့်ခံခဲ့ရတဲ့အမျိုးသမီးတွေအတွက် justice ပေါ့နော်တရားမျှတမှုကိုရရှိနိုင်အောင်အဖက်ဖက်ကနေသူတို့ကူညီသွားမယ်ဆိုတဲ့ဟာတွေကိုလည်းစကားကတိပေါ့နော်အဲ့ဒါရင်းနဲ့ဖြေကြားသွားတာကျမတို့ပြောပြခဲ့တာကြီးလည်းရှိခဲ့ပါတယ
်ဟုတ်ကဲ့ရှင်ဟုတ်အရင်တော့အဲ့လိုမျိုးကလှုပ်ရှားဆောင်ရွက်ပြီးသူတို့ဒီအငန်းအခြေအနေကိုပို့ပြီးတော့သိနေအောင်လို့လှုပ် ခဲ့အခြေအနေမှာရောသူတို့ကတစုံတရာတုံ့ပြန်မှုပေးလာတာမျိုးပေါ့လေကိုဥပမာဆိုရင်ဒီ IGB တွေအတွက်ပို့ပြီးတော့အကူအညီပေးတာမျိုးအခွင့်အရေးတစုံတရာသူတို့ဟိုရအောင်လို့ဖန်တီးပေးတာနိုင်တဲ့အခြေအနေမျိုးလက်တွေ့တွေ့ခဲ့ရပါလားရှင
့်ဒါကတော့ကူညီခဲ့တယ်ဒါတော့မကူညီခဲ့ဘူးလို့ကျွန်မအနေနဲ့အရန်ကြီးပြောမပြောနိုင်ဘူးပေါ့နော်သူတို့ကူညီနေသေးပါဒါပေမဲ့ဒီကူညီဖို့ကလည်းဒီမြန်မာပြည်အစိုးရနေပြီးတော့ဟောကန့်ကွက်တာတို့ပေါ့နော်ပိတ်ပင်တာတို့အဲ့ဒါတွေရှိနေတဲ့အတွက်ကြောင့်မလို့အဓိကတော့ကျမတို့ကချင်ပြည်မှာဖြစ်နေတဲ့စစ်ဘေးရှောင်တွေကဒီ refugee လို့လဲဒုက္ခတွေလို့လဲခံယူလို့လည်းမရဘူးတခြားနိုင်ငံမှာလည်းမဟုတ်ဘူးဆိုတော့အရန်ခက်ခဲတယ်သူတို့ဘက်ကနေစူးစမ်းစေကြိုးစားနေမယ်အဲ့လောက်အထိပဲကျမအနေနဲ့ပြောပိုင်ခွင့်
ရပါစေအဲ့ဒါဆိုဒီညီကုန်းချုပ်အနေနဲ့ပေါ့အခုလိုမျိုးဒီမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်အဲတလွားမှာသွားပြီးတော့တင်ပြတာတွေအစီရင်ခံတာတွေပြောပြတာတွေလုပ်တဲ့အခါမှာဒီခီးစဉ်ပေါ်မှာကိုယ့်ရဲ့ခီးစဉ်ပေါ်မှာအားရမှုရှိပါလားရှင့်အကိုမျိုးဝင်
ကျွန်တော်တော့ဟိုအားရပါတယ်အားရဆုံးကတော့မြန်မာနိုင်ငံရခိုင်ပြည်ပြင်ပမှာလည်းပဲလူမျိုးဘာသာကိုးကွယ်ယုံကြည်မှုမတူညီတာကိုအခြေခံပြီးတော့နိုင်ငံသားဖြစ်မှုဟိုအခက်အခဲဖြစ်နေတဲ့လူတွေအများကြီးတွေ့ရတယ်ပေါ့တော်တော်များများသိတာရခိုင်ပြည်နယ်လောက်မှာပဲရိုဟင်ဂျာတွေလောက်ပဲဒီနိုင်ငံသားဖြစ်မှုပြဿနာဖြစ်နေတယ်လို့ထင်ပေမဲ့ကျွန်တော်တို့ပြည်မမှာရှိတယ်လူနည်းစုဘာသာဝင်တွေအထူးသဖြင့်ဒီမွတ်စလင်တွေအထူးသဖြင့်ဒီတချို့နေရာတွေမှာကျွန်တော်လေ့လာရဟိန္ဒူတွေရောခရစ်ယာန်တွေပါကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတွေ့ရတယ်အဲ့ဒီအချက်လက်တွေကိုဒါကို highlight လုပ်ပြနိုင်တဲ့အခါကျတော့ဟိုတော်တော်လေးကိုတော်တော်စိတ်ဝင်စားပြီးသူတို့ note down လုပ်တဲ့အခါတွေ့ရတဲ့အခါမှာတော်တော်လေးကျွန်တော်အားရမိပါတယ်